နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်မတူတဲ့ယဉ်ကျေးမှုတွေညှဉ်းချမ်းစွာတူရှင်တွဲနေထိုင်ဖို့အစိုးရအဖွဲ့ကကြိုးပမ်းဆောင်ရွက်နေတယ်လို့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောကြားလိုက်ပါတယ်စင်ကာပူအစိုးရကဖိတ်ကြားတဲ့အတွက်ဦးဖြိုးမင်းသိန်းနဲ့အဖွဲ့ဝင်6ဦးမနေ့ကရောက်ရှိသွားပြီး၄ရက်ကြာခရီးစဉ်ပထမနေ့ညနေပိုင်းမှာစင်ကာပူရောက်မြန်မာမိသားစုတွေနဲ့တရုတ်ကုန်သည်ကြီးများအသေးမှတွေ့ဆုံတဲ့အခါအဲ့ဒီလိုပြောသွားတာပါ
ကျွန်တော်တို့နိုင်ငံမှာအတူညီတဲ့ယဉ်ကျေးမှုတွေငြိမ်းချမ်းစွာတူရှင်တွဲနေထိုင်ပြီးကျွန်တော်တို့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးကိုဝိုင်းဝန်းကြိုးပမ်းဖို့အတွက်အစိုးရအဖွဲ့အနေနဲ့ဥဆောင်ပြီးကြိုးပမ်းဆောင်ရွက်နေပါကြောင်းပြောပြလိုပါတယ
်မြန်မာနိုင်ငံဟာဘာသာပေါင်းစုံရှိတဲ့နိုင်ငံလို့လည်းပြောတာပါ
ဘာသာပေါင်းစုံယဉ်ကျေးချစ်ကြည်စွာနေခဲ့တဲ့နိုင်ငံပဲဖြစ်ပါတယ်အခုဆိုရင်ဥပုပ်ကာလတခုဖြစ်ပါတယ်ရန်ကုန်မြို့လယ်ကောင်မှာအစ္စလာမ်ဘာသာဝင်တွေလွတ်လွတ်လပ်လပ်ဝိကိလိုဘောဘယ်စူတောင်းနိုင်တဲ့အခြေအနေရှိပါတယ်။ဥပုံဆောင်နိုင်တဲ့အခြေအနေရှိပါတယ်။ဒီအခြေအနေကိုလည်းနိုင်ငံတော်ကစနစ်တကျခွင့်ပြုပေးထားတယ်။ဒီပြင်အခြားဘာသာတွေရဲ့ဘာသာရေးအထွတ်အမြတ်ရည်ရွယ်ချက်တွေစနစ်တကျဆောင်ရွက်ပြုထားတယ်
။ဘယ်ဘာသာဘယ်ယဉ်ကျေးမှုကမှအပြစ်ရှာခဲ့တာလည်းမဟုတ်ဘူးလို့ဆိုပါတယ်
။ဘယ်ဘာသာဘယ်ယဉ်ကျေးမှုဘယ်ဒလိထုံးစံမို့လို့အပြစ်ရှာနေကြတဲ့အခြေအနေမျိုးမရှိခဲ့ပါဘူး။စုလေဘုရားဒီဘက်မှာခရစ်ယာန်ဘုရားရှိခိုးကြောင့်ဒီဘက်မှာဒီအစ္စလာမ်ပြည်တွေကိုဒီလိုပဲရှင်တွဲရပ်တည်ခဲ့တဲ့နိုင်ငံဖြစ်ပါတယ်။အလောကိုယဉ်ကျေးပြီးချစ်ခင်ပွဲကောင်းတဲ့နိုင်ငံတစ်ခုဖြစ်ပါတယ်
။ဒါပေမဲ့
တချို့အခြေအနေတွေပေါ်မှာကျွန်တော်တို့လူမျိုးဟာဒေါသရှိပါတယ်။တချို့အခြေအနေတွေမှာတဟုန်တို့ပောက်ကွဲတတ်တဲ့ဇယိုက်ရှိပါတယ်။ဒီအခြေအနေကိုအသုံးချပြီးနိုင်ငံရေးအကျိုးစီးပွားတစ်ခုလို့သုံးမယ်ဆိုရင်တော့ဒီအခြေအနေဟာကျွန်တော်တို့နိုင်ငံဆိုကြပေါ်လာပါလေ။ဒါကိုကျွန်တော်တို့ပြည်လူလူလူတရက်လုံးနဲ့ဘာသာပေါင်းဝင်ပေါင်းဆောင်များကထိမ့်ကြည့်မယ်ဆိုရင်ကျွန်တော်တို့နိုင်ငံမှာတည်ငြိမ်အေဂျင်စီခွင့်ပြုတုတ်တဲ့လုပ်ငန်းတွေကိုဆောင်ရွက်နိုင်တဲ့အခြေအနေရှိပါတယ်။ဒီအခြေအနေကလည်းကျွန်တော်တို့နိုင်ငံမှာအခုအခြေအနေမှာအခိုင်အမာရှိပါတယ်
။အမျိုးဘာသာသာသနာဆောက်ရှောက်ရေးကိုအပြစ်မဆိုပါဘူးလို့လည်းဦးဖြိုးမင်းသိန်းကပြောပါတယ်
။ဒါပေမဲ့ကျွန်တော်ကြည့်ပြီးခဲ့တဲ့၅နှစ်တန်းမှာတုံ့ပြန်ရတဲ့အခြေအနေလေးတစ်ခုကိုတော့အတိပေးပါရစေ။ကျွန်တော်တို့နိုင်ငံမှာဘာသာရေးနဲ့ပတ်သက်ပြီးဥပဒေကိုပြန်လည်ခဲ့ပါတယ်။ဒီနေရာမှာမြန်မာအမျိုးသမီးများအထူးလက်ထပ်ထင်ရှားခြင်းဥပဒေတရားရှိပါတယ်။ဒီဥပဒေထဲမှာအမျိုးသမီးတစ်ယောက်ဟာအင်းကောင်းရှိရာပြတစ်ယောက်နဲ့ပေါင်းပြန်မွေးလာတဲ့ကလေးဟာဘေးနဲ့နဲ့တက်ခွေမရတဲ့အခြေအနေတစ်ခုရှိပါတယ်။အမွေဆက်တာပိုင်ခွင့်မရဘူးဖြစ်နေ။အဲ့ဒါကကျွန်တော်တို့ရဲ့မြန်မာတရားဥပဒေဥပဒေအနေနဲ့ဆန့်ကျင်ဘက်ဖြစ်နေတဲ့အခြေအနေတစ်ခုရှိပါတယ်။ဒါနဲ့ပတ်သက်ပြီးခဲ့တဲ့တော်တော်များများကျွန်တော်တို့ဆွေးနွေးကြစဉ်တော့မှဒီခြေလေးကိုပြောကြတယ်။ဒါပေမဲ့လူလူတွေတော်တော်များများဟာဘာသာရေးဆိုင်ရာဥပဒေတွေကိုတိတ်မဆွေးနွေးချင်ကြဘူး။ဘာကြောင့်လဲဆိုတော့ပရိပတ်ခါချာမှာအပါဝင်လူကြတယ်
။သူကရွေးချယ်ပိုင်ခွင့်မရှိဘဲကံအကြောင်းတရားကြောင့်အဖေမပေါ်ဘဲမွေးရတဲ့ကလေးအမွေဆက်ခံခွင့်မရှိတဲ့ကလေးဖြစ်ရတာမို့အဖေသတ်မှတ်ခွင့်ရှိဖို့လိုပြီးအမွေဆက်ခံခွင့်လည်းရှိဖို့လိုတယ်လို့ပြောပါတယ်။ဒါကြောင့
်ဒီခြေလေးတွေဟာကျွန်တော်တို့ပြန်လဲသုံးတက်ရမယ်ဥပဒေများဖြစ်ပါတယ်ဒီခြေလေးကိုလည်းအခုလွတ်တော်ဒီကြီးကသုံးတက်နေပါတယ်ဥပဒေတွေတော်တော်များများကိုတကယ်ကိုလူခွေဆိုင်ရာစံချိန်စံညွန့်တွေကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့လူသားဆိုင်ရာအခွင့်အရေးတွေနဲ့ပတ်သက်ပြီးပြန်လဲချိန်ပြီးဥပဒေတွေကိုပြန်လဲပြင်ဆင်သွားဖို့ရှိပါတယ
်ဒါတွေကတော့စင်ကာပူရောက်မြန်မာတွေနဲ့တွေ့ဆုံပွဲမှာရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပြောသွားတာပါရှင်